မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်တို့လူသားတဦးဖြစ်လာတာနဲ့ဘဝတစ်ခုကိုဖန်တီးခွင့်ရတယ်လို့လောကရဲ့ဇက်ခုံပေါ်မှာဇက်ဆရာရဲ့အလိုကြကပြရတဲ့အခါတွေလည်းရှိကြပါတယ်ဘဝဆိုတာတိုက်ပွဲလို့တချို့ကဆိုကြပါတယ်မိမိတို့ရဲ့အတ္တတာတစ်လျှောက်လုံးရုန်းကန်လှုပ်ရှားကာယညာနာပေါင်းဆက်ပြီးစိတ်သက်ခွန်အားနှလုံးရည်လက်ယုံရည်တို့နဲ့အမြဲရင်ဆိုင်ကြော်ဖြတ်ကြရတာလူဓမ္မတာပဲဖြစ်ကြပါတယ်။ဒါကြောင့်မို့လို့ဒီကနေ့မှလည်းဘဝခီးဆိုတဲ့ခေါင်းစဉ်လေးရဲ့အောက်မှာတောကြဆင်သူအရောက်စီတိုင်းအတွက်တင်ဆက်ပေးလိုက်ပါတယ်။ဘဝခီးဆိုတာတစ်ချိန်လုံးမနာမနေတဖြောင့်တည်းတတမတ်တည်းတွားလို့ရတဲ့ခီးမဟုတ်ပါဘူးလမ်းလျှောက်ရတဲ့အချိန်နဲ့ပြေးရတဲ့အချိန်တွေရှိသလိုရက်နေရတဲ့အချိန်တွေလည်းရှိကြပါတယ်တစ်ခါတလေမှနောက်ကိုပြန်ဆုတ်ကြရတဲ့အခါတွေလည်းရှိပါတယ်အမြဲတမ်းပဲရှေ့ကိုတွားနေကြရတာမဟုတ်ပါဘူးတောင်းနေမြောက်ကိုလည်းသွားကြရပါတယ်ဘဝအတ္တတာခီးဆိုတာခီးတူများစွာတွေကိုပေါင်းဆက်ထားတဲ့ခီးရှည်ကြီးပဲဖြစ်ပါတော့တယ်ဘဝခီးမှာတဏှာကနေပြီးတဏှာကိုသွားရတဲ့ခီးငယ်တိုင်းတွေမှာပန်းနိုင်တွေရှိကြပါတယ်ဒါပေမဲ့လို့ခီးကြီးနဲ့ခီးတူလေးတို့ကြားမှာဆိုလို့ရှိရင်အင်မတန်မှကွာခြားတဲ့အချက်တစ်ခုရှိပါတယ်ဘဝခီးမှာပန်းနိုင်လွဲမသွားလို့မဖြစ်ပါဘူး။ဘာကြောင့်လဲဆိုတော့လမ်းဆုံးသွားပြီဆိုလို့ရှိရင်ပြန်ဆလို့မရခြင်းပဲဖြစ်ပါတယ်။အဲ့လိုအမားနဲ့ပဲတသက်တာလုံးနေထိုင်သွားကြရမှာဖြစ်တာကြောင့်မလို့ပါ။ဘဝအတ္တတာမှာဘလို့စားရမလဲဘလို့ဝတ်ရမလဲဆိုတာထက်ပိုပြီးတော့အရေးပစ်တဲ့အရာတွေရှိတဲ့အကြောင်းကိုသခင်ခရစ်တော်ပြောပြခဲ့ပါတယ်။ဒါကြောင့်မလို့ခန္ဓာကိုယ်ရဲ့ခီးထက်ဝိညာဉ်ရဲ့ခီးကပိုပြီးတော့အရေးကြီးပါတယ်။ကျွန်တော်အခုပြောပြလိုတဲ့အရာဟာလည်းအဲ့ဒီဝိညာဉ်ခီးရဲ့အကြောင်းပဲဖြစ်ပါတယ်။လူ့ဘဝခီးမှာအစကောင်းမှအနောင်သေးကြတယ်လို့ဆိုကြပါတယ်။ဒါပေမဲ့လို့ဝိညာဉ်ခီးမှာတော့ဘသူကမှအစမကောင်းခဲ့ကြပါဘူး။အားလုံးဟာအဖြစ်သားတွေဖြစ်ကြတဲ့အတွက်အနှုတ်နဲ့ပဲစားကြရပါတယ်။စောစောကပြောသလိုပါပဲလမ်းလျှောက်လိုက်ပြေးလိုက်လဲလိုက်ထားလိုက်နဲ့တခါတလေသွေထိုးတာလမ်းလွဲတာကိုတိတိနဲ့ပဲခရီးကိုရှောင်နေကြရပါတယ်မိမိတို့ရှောက်ခဲ့ကြတဲ့အတိုင်းပဲဘဝမကြောက်တွေကိုရေးသားတိဆောက်နေကြရတာဖြစ်ပါတယ်တချို့သူတွေရဲ့မကြောက်တိုင်များကတော့အင်မတန်မှဖတ်လို့ကြည့်လို့ကောင်းပြီးတော့တချို့သူတွေရဲ့မကြောက်တိုင်ဟာဆိုလို့ရှိရင်အင်မတန်မှအယုတ်ဆိုးအကြီးတန်းလှပါတယ်လန်ခီးကနေရရှိတဲ့အတွေ့အကြုံတွေသင်ခန်းစာတွေကိုကောင်းကောင်းအသုံးချပြီးတော့အသက်ရှင်သွားတဲ့သူတွေကတော့လှပတဲ့မတ်ကျောက်တိုင်တွေကိုထားရစ်လို့နိုင်ကြပါတယ်။ဒါအပြင်ဘဝမှာကြုံတွေ့ရသမျှဟာဆိုလို့ရှိရင်ဖယားသခင်ရဲ့အလိုတော်နဲ့အကြံအစီတိုင်းဖြစ်ပေါ်နေတယ်လို့ယုံကြည်တဲ့သူတွေဟာမိမိရဲ့အသက်တာခီးကိုအလီနဲ့ထားပြီးတော့ရှောက်ကြရမှာဖြစ်ပါတယ်။ဖြစ်ချင်အဖြစ်ရောက်ချင်ဟာရောက်လောလောဆယ်မှာအစဉ်ပြေရင်ပြီးရောဆိုပြီးတော့အများနည်းတူသက်ရှင်လို့မရပါဘူးဘဝမှာမိမိအတွက်သာမကဘူးသူတစ်ပါးအတွက်ကိုလည်းကြည့်ပြီးတော့အသက်ရှင်တတ်ဖို့လိုအပ်ပါတယ်လူဆိုတာတယောက်တည်းနေလို့ရတဲ့တတ္တဝါမဟုတ်ပါဘူးမိမိရဲ့ကိုယ်ရိုးတစ်ခုကိုသာမကြည့်ပဲအများအတွက်ဦးစားပေးပြီးအသက်ရှင်တာကောင်းပါတယ်ကောင်းရမှန်ရာကိုလောက်တဲ့သူရဲ့ညီကောင်ဟာဆိုလို့ရှိရင်အမြဲတမ်းစပါလို့နေပါတယ်။နေတိုင်းပြုလုပ်မဲ့ရွေးချယ်မှုနဲ့ဆုံးဖြတ်ချက်တွေရာဆိုလို့ရှိရင်နောင်ကာလအတွက်ကျွန်ုပ်တို့ရေးထိုးနေကြတဲ့မတ်ကျောက်တိုင်များပဲဖြစ်ကြပါတယ်။တမာကျန်းစာမှာဆိုလို့ရှိရင်လည်းမတ်ကျောက်တိုင်တွေရာဆိုလို့ရှိရင်နောင်လာနောက်သားတွေအတွက်ဘယ်လောက်အရေးပါတဲ့အကြောင်းဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်မလို့သာသမီမြေမြစ်တို့ရဲ့ဘဝအခီးအတွက်သောက်တရားရဖို့စန္ဒမူနာဖြစ်စေမဲ့မော်ကွန်းတိုင်တွေကိုကျွန်တော်တို့ဟာထားရခဲ့ဖို့အင်မတန်အမှတ်လိုအပ်ပါတယ်အတ္တတာမှာဆိုလို့ရှိရင်အတူတူရှောက်ရမဲ့ ခရီးဖော်တွေကိုဘုရားသခင်ကပေးထားလို့နေပါတယ်။အထူးသဖြင့်ဖော်ပြရမယ်ဆိုလို့ရှိရင်ဘဝရဲ့နောက်ဆုံးအချိန်များမှာမိမိတို့ရဲ့မိသားစုကသာမိမိရဲ့အနာမှာရှိကြပါတယ်။ဘုရားသခင်ဖန်ဆင်းပေးထားတဲ့တဘာဝလောကကြီးကလည်းလူတွေဘလို့အသက်ရှင်ရမယ်ဆိုတာကိုအမြဲတမ်းပဲသွန်သင်ပေးလို့နေပါတယ်။ပန်းတွေကိုကြည့်လိုက်ပါ။ပန်းတွေရဲ့အသက်တာဆိုတာရပိုင်လေးပဲခန္ဓာကိုတွေ့ရမှာဖြစ်ပါတယ်။ဒါပေမဲ့ရှိတဲ့အခိုက်လေးမှာပဲပန်းကလေးကဆိုလို့ရှိရင်မိမိရဲ့ပတ်ဝန်းကျင်ကိုမွေးကြိုင်လာပါလို့နေစေပါတယ်။ဒါကြောင့်မလို့လူလောကမှာဘလောက်ကြာအောင်နေသွားတယ်ဆိုတာထက်ဘလို့အသက်ရှင်သွားတယ်ဆိုတာကပိုပြီးတော့အရေးကြီးပါတယ်။အနှစ်တရာလောက်ပဲအသက်ရှင်ခြင်းရှင်ပါစေစုပင်တွေဖြစ်နေလို့ရှိရင်ဘသူကမှမနစ်မြုပ်မတန်တနိုင်ပါဘူး။ကျွန်တော်ငယ်စဉ်ကလက်ပြာတွေကိုစုဆောင်တဲ့အပြင်ခူကောင်တွေကိုလည်းဖမ်းပြီးတော့တရွတ်တွေကိုကျွေးမွေးခဲ့ပါတယ်။အကြီးတန်းပြီးယူစရာကောင်းတဲ့ခူကောင်တွေအဖြစ်ကနေပြီးတော့တိတ်ကိုလှပတဲ့လက်ပြာတွေဖြစ်လာနိုင်တဲ့အကြောင်းကိုကျွန်တော်သိပါတယ်။အဲ့လိုသဘာဝဖြစ်ရက်ကလေးကနေပြီးတော့ကျွန်တော်အတွက်မိကုန်မေးစရာအကြောင်းပေါ်လာပါတယ်။ငါတို့ရဲ့အသက်တာခီးမှဆိုလို့ရှိရင်ဘယ်လိုအချိန်ကအရေးပါအရာရောက်ဆုံးအချိန်ဖြစ်တယ်လဲဆိုတာကျွန်တော်မေးချင်ပါတယ်။ဘဝရဲ့အစလားအလယ်မှာလားအဆုံးသတ်မှာလားလူတွေကတော့ပြောကြပါလိမ့်မယ်။နောက်ဆုံးဤကုန်းကအရေးကြီးဆုံးမှာပဲလို့ပြောရတူရှိကြပါတယ်ခူကောင်ဘောက်ဖတ်တဲ့လက်ပြာကဘသူကပို့ပြီးအရေးကြီးပါတယ်လေနှမျိုးလုံးထင်မိမဲ့လို့ငြိမ်သက်ပြီးပိုးရင်ထဲနှမျိုးစလုံးအရေးကြီးတယ်လို့ယူဆပေမဲ့လို့ပိုးရင်ထဲမှာမမြင်မတွေ့ရပဲငြိမ်သက်နေတဲ့ပိုးတလုံးလေးကပို့ပြီးတော့အရေးကြီးပါတယ်ဘာကြောင့်လဲဆိုရင်ခူကောင်ဘဝကနေပြီးတော့လက်ပြာဘဝကိုပြောင်းလဲပေးနိုင်တဲ့အစွမ်းတကူဟာသူစီမှာပဲရှိပါတယ်။ကားကိုထုတ်လုပ်နိုင်တဲ့ဆက်ယုံကကားထက်ပိုပြီးတော့တာမှုရှိပါတယ်။ဒီလိုပါပဲဘဝရဲ့အစနဲ့အဆုံးတို့ထက်ကျွန်တော်တို့သွားရတဲ့ခီးကပိုပြီးတော့အရေးကြီးပါတယ်။ဘဝရဲ့ညီကုန်းဆိုတာအဲ့ဒီခီးကိုကျွန်တော်တို့တွေဘလို့ရှောက်ခဲ့သလဲဆိုတဲ့အပေါ်မူတည်လို့နေပါတယ်။ဖယားသခင်ဆိုတာသူ့ရဲ့သူချစ်တဲ့သားသမီးတွေကိုခူကောင်ဘဝမျိုးမှာပဲမနေစေချင်ပါဘူး။အားလုံးကိုလိပ်ပြာလေးတွေလိုပြောင်းလဲစေချင်ပါတယ်ခူကောင်ဆိုတာမြေပေါ်မှာတစ်ပင်ပေါ်မှာတွားတွားပြီးတော့အရသာမရှိတဲ့တစ်ရွက်တူကသာစားရပါတယ်လိပ်ပြာတွေကတော့လေထဲမှာပြန်ဝဲပြီးခြိုတဲ့ဝိရီတွေကိုတောက်သုံးပြီးတော့ပတ်ဝန်းကျင်ကိုအလှဆင်ပေးလို့နေပါတယ်ကျွန်တော်တို့တွေကိုလည်းဖျားသခင်အားဆိုလို့ရှိရင်သူ့ရဲ့သားတော်သခင်ခရစ်တော်ကဲ့သို့ဖြစ်စေဖို့ရည်ရွယ်ပါတယ်ဒါကြောင့်ဘဝကြီးကိုလျှောက်သွားတဲ့အချိန်မှာဒီနေ့ဒီနေ့သခင်ခရစ်တော်နဲ့ပိုပြီးတူလာဖို့လိုအပ်ပါတယ်။ဒါမှလည်းလူဖြစ်ရချိုနှက်မှာဖြစ်ပါတယ်။အဲ့ဒီလိုဖြစ်လာဖို့ဘဝခီးမှာခရစ်တော်နဲ့အတူလျှောက်ပြီးနှုတ်ကပတ်တော်တိုင်အသက်ရှင်ဖို့သူခိုင်းတဲ့တိုင်လုပ်ဖို့လိုအပ်ပါတယ်။အဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်ရရှိလာမယ့်ရလတ်တွေကတော့သခင်ခရစ်တော်နဲ့သာသက်ဆိုင်ပါတယ်။အောင်တယ်ရှုံးတယ်ဆိုတာကိုသူကပဲဆုံးဖြတ်ပေးမှာဖြစ်ပါတယ်။ကောင်းကင်ဘုံကိုရောက်တဲ့အခါမှာလည်းကျွန်တော်တို့တွေထင်မှတ်မထားတဲ့ညော်လင့်မထားတဲ့အရာတွေကိုတွေ့ရမှာဖြစ်ပါတယ်။လူဘော်ခီးကိုဖျားသခင်ကတော့မာရသွန်ပြိုးပွဲကြီးတစ်ခုလိုမြင်ပါတယ်။ဘယ်သူကအရင်ပန်းဝင်မလဲ။ဘယ်သူကနောက်ဆုံးဝင်မလဲဆိုတာအရေးမကြီးပါဘူး။အားသွန်ခွန်ဆိုင်ပြီးတော့ဇွဲနဲ့ဆုံးအောင်ပြေးဖို့ပဲလိုအပ်ပါတယ်။ပန်းဝင်လာသူတိုင်းဟာဆိုလို့ရှိရင်ဓမ္မတရဖူရရှိမဲ့အကြောင်းဟေပြဲစနစ်တစ်ညတိ၄ 98မှာဖော်ပြထားတာကိုတွေ့ရမှာဖြစ်ပါတယ်။ဘဝပြိုးပွဲမှာပန်းဝင်ခြင်းဟာအရေးကြီးဆုံးဖြစ်တဲ့အကြောင်းအထူးပြောပြနေဖို့လိုအပ်မယ်လို့မထင်ပါဘူး။ဒါပေမဲ့လို့ပတ်ဝန်းကျင်ဤမှာလဲချသွားတဲ့သူတွေများစွာရှိပါတယ်။ဆက်မပြေပဲလက်လျှော့လိုက်တဲ့သူတွေလည်းများစွာရှိပါတယ်။ပတ်ဝန်းကျင်ကိုရောက်မှန်းမသိတဲ့သူတွေလည်းရှိကြပါတယ်။ဒီကနေ့ကျွန်တော်တို့ပတ်ဝန်းကျင်မှာဖြစ်ပေါ်နေတဲ့အခြေအနေကိုကြည့်လိုက်ပါဦး။ဘုရားသခင်ဟာလူတွေကိုချစ်တဲ့အတွက်ကြောင့်ကမ္ဘာရဲ့နောက်ဆုံးအခြေအနေကိုရောက်ရှိနေပြီဖြစ်တဲ့အကြောင်းမြေငလင်တွေဆူနာမီတွေမုန်တိုင်းတွေစတဲ့အုပ်အောဇာတွေနဲ့ကျေလောင်စွာအချက်ပြလို့နေပါပြီကျွန်တော်တို့ရဲ့နောက်ဆုံးခီးအချိန်ဟာရောက်ရှိလို့လာပါပြီဒါကြောင့်ကျွန်တော်တို့ရဲ့ဘဝအသက်တာဘဝခီးမှာကျွန်တော်တို့ဟာဘယ်လိုများအသက်ရှင်ပါလဲကျွန်တော်တို့ရဲ့မှတ်တိုင်တွေကိုဘယ်လိုချက်ထားရစ်ခဲ့ကြပါလဲန နောင်လာနောက်သားတွေအတူယူစရာမတ်တိုင်တွေအဖြစ်ကျွန်တော်တို့ထားရခဲ့ဖို့မကောင်းမေဘူးလားဒါကြောင့်မလို့ဒီကနေ့မှာနာတော်တာဆင်းတဲ့ပြိသက်တွေအားလုံးကိုကျွန်တော်တို့ရဲ့မတ်တပ်တွေနဲ့ပတ်သက်ပြီးတော့အကောင်ဆုံးထားရခဲ့ကြဖို့အနည်းငယ်ဖော်ပြပေးလိုက်ပါစေ
ရှင်တယ်လေးပဲချင်းဒီစဲဝဲမှာအယောင်ဆုံးလေးဝါဒါများနေစာလောင်နဲ့စန္ဒာများဖြေစီမယ်လူရဲ့နေရာတွေကိုယ်ကဟာနီတန်နဲ့နီကောင်းပါဒီခန္ဓာအိမ်မတကူ
စီစဉ်နဲ့ပတ်သက်ပြီးမိษွေများစာရေးဆက်သွယ်လိုပါကမျော်လင့်စရာလူငယ်ကပါစာတိုက်တက်တာအမှတ်133939ရန်ကုန်မြို့မျော်လင့်စရာလူငယ်ကပါစာတိုက်တက်တာအမှတ်133939ရန်ကုန်မြို့တို့စာရေးဆက်သွယ်နိုင်ပါတယ်ခင်ဗျာဒါအပြင်အလင်းတို့ခရီးစဉ်ဆိုတဲ့တမချန်းစာစာပေးစာယူသင်ခန်းစာများကိုလည်းအခမဲ့မှာယူလေ့လာနိုင်ကြောင်းသတင်းကောင်းပေးလိုက်ပါတယ်ခင်ဗျာ